ရခိုင်ပြည်နယ်တွင်စစ်ပွဲတွေကြောင့်ကြာရှည်လာတာနဲ့အမျှဒေသရင်းမှာကုန်စည်နဲ့စေဝါပြက်လက်တာတွေအလုတ်ကန်ရှားပါတာတွေနဲ့ရင်ဆိုင်နေရပါတယ်ငွေသားရှားပါမှုကြောင့်လည်းငွေကျပ်တသိန်းကို20ရာခိုင်နှုန်းဝန်ဆောင်ကပေးပြီးငွေထုတ်ယူနေကြရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကသတင်းပေးဖို့ထားတာကိုတော့ကုဇော်မိုးကျော်ကပြောပြမှာပါ
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတကြောပြန်တိုက်ပွဲတွေဖြစ်ပွားနေတာခုနှစ်လကျော်လာပြီးတိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။တိုက်ပွဲကာလတစ်ချောင်းမှာရခိုင်ပြည်တွင်းကုန်စည်စည်ဆင်းမှုတွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာရှာပါတာတွေနဲ့စီးဝါပြက်လက်မှုတွေရင်ဆိုင်နေကြရပါတယ်။ကုန်စည်နဲ့အလုတ်ကန်အခွင့်အလမ်းရှာပါလာတာအပြင်အခုဆိုရင်ငွေသားရှာပါမှုကိုပါရင်ဆိုင်လာကြရတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ
်ဒီရခိုင်မှာကဒီငွေသားချပါမှုပြည်တနာကတူတူလေးဆိုးရတဲ့အခြေအနေမှာရှိနေတယ်ဘောနော်ဟိုငွေလွှဲငွေထုတ်ဆိုင်တွေမှာသွားထောက်ရင်လည်းပါကတူတူများတယ်အခုဆိုကျွန်တော်တို့ဟို20တချို့နေဖက်တယ်မှာဆိုရင်23အဲ့လောက်ချိချောင်ဈေးကမြင့်တက်နေတယ်ဘောနော်ဒါဆိုရင်ဒီဒေသခံတွေကငွေကြေးရဖို့ကတူတူလေးချပါလာတယ်အဲ့ဒီနောက်ဆက်တွဲကကျွန်တော်တို့စုံကြည့်ရတာကတူဟိုလေသမုံကမရှိတော့ဘူးတော့ဒီနေတဲ့လူမျိုးဘွားရဲ့စိုင်းမှာစီးကမှုတွေဖြစ်လာတယ်ဒါကဒီကြီးမားတဲ့စင်ကမှုတစ်ခုဖြစ်နေတယ်ပေါ့လက်ရှိကာလမှာ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစပြီးတော့တကြောပြိုင်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့အဲ့ဒီအချိန်ကလေးကရခိုင်ပြည်နယ်အတွင်းကဘန်လုပ်ငန်းတွေလည်းရပ်ဆိုင်းလာတာအခုဆိုရင်9လကျော်လာပြီဖြစ်ပါတယ်ဘန်စနစ်တွေမလဲပတ်တော့တာကြောင့်ရောဒေသတွင်းပုံကုန်တွေမရှိတော့တာကြောင့်ပါအခုလိုငွေသားရှားပါတဲ့ပြဿနာကိုရင်ဆိုင်လာရတာဖြစ်တယ်လို့ကြောက်တော်ဒေသခံလူငယ်တဦးကပြောပါတယ်
။ဒီဘက်ကဘန်စနိုက်ကလေပတ်မမရှိတော့ငွေသားထုတ်ယူမှုဘက်ကတော့မရတော့ဘူး။အမရှိတဲ့ငွေသားတွေကအပြန်ကိုရောက်တော့တယ်ပေါ့။အထူးသဖြင့်ကျွန်တော်တို့ဒီအင်ဂျီယာဖက်နက်ကွန်ကရစ်ကဒီဘက်မှာရှိတဲ့ငွေသားတွေကတစ်ဖက်နိုင်ပြည်ပကျင်းနဲ့မုံနဲ့တွေ့လိုက်တော့တော်တော်လေးအမောက်ကများညားတော့တယ်ပေါ့နော်။ဒါဆိုရင်ဒီရှိတဲ့ပြည်ထဲမှာရှိတဲ့ဒေသထဲမှာရှိတဲ့ငွေတွေကတစ်ဖက်ကိုရောက်တော့တယ်အဲ့ဒီငွေတွေကိုပြန်ပြီးတော့ရယူနိုင်ဖို့အတွက်လည်းဒီဘက်မှာလက်ကျန်ငွေကမရှိတော့နောက်ပြီးနောက်ဆက်ကဒီခုဆိုရင်ကွန်ဒီမွန်လမ်းကြောင်းတွေလည်းအကုန်လုံးရိုက်ကန်သွားဒီတော့မှငွေသားဘလို့မှရှာလို့မရဘူးဖြစ်သွားတယ်ပေါ့
ရခိုင်ပြည်နယ်အတွင်းနေဆက်ကုံသွယ်ရေးတွေလည်းရပ်တန့်နေသလိုဒေသအတွက်စားနပ်ရိက္ခာတွေကိုပေါန့်ခိုးလမ်းကြောင်းကနေတဆင့်တင်သွင်းနေရတာကြောင့်ကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်နေပါတယ်မြေပုံမြို့နယ်ဝန်ထမ်းတဦးကတော့ရတဲ့လစာတစ်ဝက်လောက်ကိုငွေထုတ်ခပေးနေရတာကြောင့်ခက်ခဲနေတယ်လို့ပြောပါတယ်
။အတိအလေးငွေသားမရှိဘူးပေါ့နော်။တချို့ဆိုလို့ရှိရင်ဟို20ရာခိုင်နှုန်းပေးပြီးထုတ်မယ်ဆိုရင်တော့ငွေထုတ်လို့မရတဲ့အခြေအနေရှိတယ်။ဒါပေမဲ့ဆိုတော့သူတို့ကငွေသားမရှိဘူးပေါ့နော်။ထုတ်ပေးဖို့ငွေမရှိဘူးဆိုပြီးတော့ဟိုတချို့ဆိုင်ရည်တွေရှိတယ်ငွေထုတ်လို့မရဘူးဖြစ်နေတယ်လောလောဆယ်အခြေအနေကလေ။တရားတဲ့ဆိုင်ရည်ဆိုလို့ရှိရင်ဒီ20ရာခိုင်နှုန်းပေးပြီးထုတ်ရတယ်ပေါ့နော်။ညီမတို့ဒီပုံမှန်ဆိုလို့ရှိရင်ညီမတို့ဝင်ထင်းတစ်ယောက်ကနေပြီးတော့ဒီလိုက်ကငါသိမရတဲ့ဆိုပါတော့တသိန်းရဲ့ဒီ2000နဲ့ချက်လိုက်နေဆိုလို့ရှိရင်ညီမတို့ကတသိန်းောက်ပါသွားပြီဆိုတော့တတိယလေးပိတ်မှာဒီအလက်ရှိကွန်ဗီနင်းနဲ့ဆိုရှင်ညီမတို့အတွက်ဘလို့မှအဆင်မပြေဘူးလို့ဆိုတော့ငွေထုတ်ကရဲ့ဒီအခြေအနေကတော့ရုပ်ဖို့ဆိုးနေရရှင်တို့
လက်ရှိရခိုင်ပြည်နယ်မှာမြို့နယ်6ခုကိုအာရခတပ်တော် AA ကသိမ်းပိုက်ထားပြီးဒေသတွင်းစားနပ်ရိက္ခာရရှိရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ AA ဘက်ကပြောဆိုထားပါတယ်။ဒါပေမဲ့လည်း AA သိမ်းထားတဲ့မြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ဒေသခံတွေအနေနဲ့ဘေးလွတ်ရာတွေမှာဆက်ပြီးတိမ်းရှောင်နေကြရပါတယ်။